အဆုတ်ယောဂဝေဒနာပြန်ပြီးဖြစ်လာတာကြောင့်ဆေးကုသမှုခံယူဖို့အတွက်ဆေးရုံတင်လိုက်ရပါတယ်။မစ္စတာမင်ဒဲလာဟာပြီးခဲ့တဲ့လပိုင်းတွေအတွင်းမှာအဆုတ်ယောဂဝေဒနာကိုထပ်ခါတလဲလဲခံစားနေရတာလည်းဖြစ်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Peter Cox Johannesburg မြို့ကသတင်းပေးပို့ထားတာကိုကိုရန်နိုင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။အသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင်ဖြစ်တဲ့တောင်အာဖရိကသမ္မတဟောင်းမစ္စတာမန်ဒဲလာဟာပြီးခဲ့တဲ့9လအတွင်းဆေးရုံကို3ချိန်တက်ခဲ့ရပါတယ်။တောင်အာဖရိကသမ္မတဟောင်းဂျေကော့ဇူမာရဲ့ပြောခွင့်ရပုဂ္ဂိုလ်မက်မဟာရာဂျ်ကမစ္စတာမန်ဒဲလာရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် During the past few days, former President Nelson Mandela has had a recurrence of lung infection. This was being treated at home.But in the early hours of this morning
ပြည်ရဲ့ရဲ့အနေငယ်အတွင်းသမရဟောင်းနယ်ဆန်မန်ဒဲလာဟာအဆုတ်ယောဂါပြန်ပြီးတော့ဖြစ်လာနေပါတယ်ဒါကိုအိမ်မှာကုသမှုတွေပေးနေတာပါဒါပေမဲ့စနေနေ့မနေ့တနင်္လာခွဲလောက်မှာတော့မစ္စတာမန်ဒဲလာရဲ့အခြေအနေဟာဆိုးရွားလာနေပြီးတော့ဆရာဝန်တွေကလည်းဆေးရုံကိုအမြန်ဆုံးတင်ဖို့လိုတယ်လို့ဆုံးဖြတ်ခဲ့ပါတယ်ဒါကြောင့်ဆေးရုံကိုတင်လိုက်တာပါအခုမနေ့ရတဲ့သတင်းအရတော့မစ္စတာမန်ဒဲလာရဲ့အခြေအနေဟာဆိုးရင်ရပြီမဲ့လို့ဆရာဝန်တွေကဒါကိုထိန်းထားနိုင်ပါတယ်ပြီးတော့ကျွမ်းကျင်တဲ့ဆေးဝါးပြုစုဆောင်ရှောက်မှုတွေလည်းရနေပါတယ်မစ္စတာမန်ဒဲလာတက်တာပြီးနေပြန်ကောင်းလာဖို့အတွက်ဆရာဝန်တွေကလည်းတတ်နိုင်သလောက်အကောင်းဆုံးလုပ်နေကြပါတယ
်မစ္စတာမန်ဒဲလာကိုပရီတိုရီယာမြို့မှာဆေးရုံတင်ထားတာဖြစ်ပါတယ်ဒါမဲ့ပဲဆေးရုံဆိုတာကိုတော့ပြောကြားခြင်းမရှိပါဘူးအသက်94နှစ်အရွယ်ရှိပြီဖြစ်တဲ့သမရဟောင်းမစ္စတာမန်ဒဲလာဟာအဆုတ်ယောဂါဝေဒနာကိုရောဘင်ကျွန်းမှာ28နှစ်အကျဉ်းကျခံရစဉ်အချိန်တွင်းကခံစားလာခဲ့ရတာဖြစ်ပြီးတော့ထောင်ငါလောက်ခါနီးအချိန်တွေမှာတော့သူဟာတီဗီအဆုတ်ရောင်ယောဂါကိုပါခံစားလာခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမှာတော့မစ္စတာမန်ဒဲလာဟာနေမကောင်းတာတွေပိုပြီးတော့ဖြစ်လာနေပါတယ်။သူဟာပြီးခဲ့တဲ့2017မှာရော2012မှာပါဆေးရုံတက်ခဲ့ရပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကလည်းသူဟာတဲကျေကြောင်တဲ့အဆုတ်ယောဂါဝေဒနာတွေကြောင့်ဆေးရုံကို3ပတ်လောက်တက်ရောက်ပြီးတော့ကုသမှုခံခဲ့ရပါတယ်။
There are some members of the family with him, yes indeed, but again we are not going into the details because it is always good for him to have somebody very close to him.
သူ့မိသားစုဝင်တွေလည်းဆေးရုံမှာစောင့်ပေးနေပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့အသေးစိတ်ကိုထုတ်ပြန်ပြောဆိုပိုင်ခွင့်မရှိပါဘူး။သူနဲ့နီးစပ်တဲ့မိသားစုဝင်တွေသူနဲ့အတူရှိနေတာသူ့အတွက်ကောင်းပါတယ်။သူပြန်ပြီးတက်တာလာစေဖို့အတွက်လည်းအထောက်အကူဖြစ်ပါတယ်။
မစ္စတာမန်ဒဲလာနောက်ဆုံးအကြိမ်လူလူကြောက်ကိုထွက်လာခဲ့တာကတော့2010ကမ္ဘာဖလားပြိုင်ပွဲတုန်းကပါအဲ့နောက်ပိုင်းကစပြီးတော့မစ္စတာမန်ဒဲလာဟာသူ့ရဲ့အိမ်မှာပဲအများအပြားနေနေခဲ့တာဖြစ်ပါတယ်မစ္စတာမန်ဒဲလာဟာလာမယ့်ဇူလိုင်လ18ရက်နေ့မှာတော့အသက်95နှစ်ပြည့်မှာဖြစ်ပါတယ်ခင်ဗျာ